အောက်တိုဘာလနဲ့နိုဝင်ဘာလတွေအတွင်းမှာရခိုင်ပြည်နယ်မောင်နှုံးမြို့ကနေချားဆောင်ကင်းစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မြမတမတော်ဘက်ကနေမြေရှင်းလင်းရေးလုပ်ခဲ့တဲ့အခါမှာဒေသတွင်းကမွတ်စလင်လူနည်းစုတွေကိုရဲရဲဆက်ဆက်နှိပ်ကွပ်မှုတွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့မလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်တဲ့လူမှုစုဝေးဆန္ဒပြမှုတရက်မလေးရှားနိုင်ငံမြို့တော်မှာဒီကနေ့ပြုလုပ်ပါတယ်ဒါဟာဒေသတွင်းအစွန်းရောက်မှုနဲ့အကြမ်းဖက်မှုတွေကိုတိုးပွားလာအောင်လှုံ့ဆော်ရာရောက်တာကြောင့်စိုးရင်စရာကောင်းတယ်လို့မြမတမတော်ရုံတာဝန်ရှိသူကပြောပါတယ်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းနေကြားဆောင်ကင်းစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်နေကြားဆောင်ရဲတပ်ဖွဲ့ဝင်တွေနဲ့မြန်မာတပ်မတော်ဘက်ကလည်းကြာဆုံးခဲ့ရပါတယ်ဒီအတွက်မြန်မာတပ်မတော်ကနေမြေရှင်းလင်းလုပ်ခဲ့ရမှာအစမ်းဖက်သူလို့တန်လျာရှိသူပေါင်း900ကျော်ကိုဖမ်းဆီးခဲ့တယ်လို့ဒီဖြစ်စဉ်အတွင်းမှာဒေသခံ80လောက်လည်းသေဆုံးမှုတွေရှိခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်ဒေသရင်းကမွတ်စလင်နိုင်ငံတွေမှာကန့်ကွက်မှုတွေကပိုပြီးတော့တိုးလာနေပါတယ်။တနင်္ဂနွေနေ့မှာတော့မလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးမလေးရှားနိုင်ငံမှာကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့တာကြောင့်ဒါဟာအကြမ်းဖက်မှုတွေဖြစ်လာစေဖို့အတွက်သွေးထိုးလှုံ့ဆော်တဲ့သဘောဖြစ်နေတယ်ဆိုပြီးတမရရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောပါတယ်
။တိုးရင်ပူပါမို့တော့ပထမဆုံးချက်အနေနဲ့ကျွန်တော်တို့ဒီမောင်တော်အကြမ်းဖက်တိုက်ခိုက်ခံမှုဖြစ်စဉ်ကိုဥရင်းနဲ့နိုင်ငံသားစာလုံးကြီးနဲ့အစိုးရကဆောင်ရွက်နေတဲ့အချိန်မှာဒီလိုမျိုးမူဆောင်ရလေပင်သွေးထိုးလှုပ်ဆော်တဲ့သဘောမျိုးတက်ရောက်လာတယ်တက်ရောက်နိုင်တဲ့အနေအထားကိုတွေ့ရှိရတယ်ဘယ်လောက်ဒီတက်ရောက်နိုင်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာမကအာဆီယံရဲ့ပြင်ပကမ္ဘာအထိကိုဘာသာရေးအရအစွန်းရောက်တည်တိုးပွားလာအောင်အစွန်းရောက်စိတ်တည်မြင့်မားလာအောင်လှုပ်ဆော်ပြရရောက်တယ်အဲ့ဒီအစွန်းရောက်တည်တိုးပွားရကနေတစ်ဆင့်အကြမ်းဖက်မှုတွေပုံမပြီးဖြစ်ပွားလာအောင်ကြမ်းဖက်ဝါဒီတွေတိုးပွားလာအောင်သွေးထိုးလှုပ်ဆော်ပြတဲ့သဘောလိုကျွန်တော်တို့ကတော့
နိုင်ငံရေးတကြွလှုပ်ရှားသူတူဖြစ်တဲ့ကိုဘိုကြီးကတော့အခုလိုမျိုးမလေးရှားနိုင်ငံမှာပြုလုပ်နေတဲ့ဆန္ဒပြမှုတွေဟာအာဆီယံနိုင်ငံတွေရဲ့ဗြိတိန်ရှင်စာချုပ်ကိုချိုးဖောက်နေတာဖြစ်တယ်လို့လည်းဆိုပါတယ်။အဲ့
တော့အခုဒီမလေးရှားဝန်ကြီးချုပ်ကိုလည်းဥဆောင်မှုချုပ်တွေဆိုတဲ့အခါကျတော့ဒါကအစိုးရကနေလည်းဟိုဥဆောင်မှုချုပ်နေတဲ့ပုံစံမျိုးတက်ရောက်တဲ့အတွက်ဒီအာဆီယံဗြိတိန်ရှင်ကိုချိုးဖောက်ရရောက်တယ်ပေါ့နော်။အဲ့တော့ဒီကြားထဲမှာကျွန်တော်တို့ဒီလူမျိုးရေးဟိုဘာသာရေးအတွက်နေတဲ့ဆောင်တဲ့ပုံစံမျိုးတွေမဖြစ်ဖို့တော့လိုပါတယ်။အဲ့တော့အဲ့လိုဖြစ်မှာဆိုလို့ရှိရင်တော့ကျွန်တော်တို့အဲ့မှာဒီနေကြတဲ့မြန်မာနိုင်ငံသားတွေတော့ဟိုအတော်လေးကိုပြည်သူရေးရဆုံးရကောင်းပါလေ။ဆိုတော့တကယ်ကြတဲ့မှာပဲကျွန်တော်တို့မြန်မာနိုင်ငံနိုင်ငံမှာရှိနေတဲ့နိုင်ငံရေးသမားတွေကတော့ဟိုဒီတခြားအကြံလို့ရှာတဲ့ဒီကောကဒီပြဿနာကိုဒီဟိုကံကြွေချင်းတဲ့အခါမှာဘာသာရေးအတွင်းတန်းဆောင်ပြီးတော့ပြည်ချင်းမှုလိုပါလိမ့်မယ်
။သမရယဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးစော်ထေးကတော့မလေးရှားအစိုးရရဲ့အခုလိုဆောင်ရွက်ချက်တွေဟာအာဆီယံနိုင်ငံအချင်းချင်းပေါ်ထားတဲ့သဘောထားတွေကိုမေးခွန်းထုတ်เสียဖြစ်လာတယ်လို့လည်းပြောပါတယ
်။အဲ့မလေးရှားနဲ့မြန်မာဟာရင်းနှီးချစ်တဲ့နိုင်ငံတွေဖြစ်ပါလေ။အာဆီယံမိတ်ဆွေနိုင်ငံတွေလည်းဖြစ်တယ်။ဒီလိုဖြစ်စဉ်ရှိတဲ့အပေါ်မှာနိုင်ငံနဲ့တနိုင်ငံတာဝန်လမ်းကြောင်းရအနောက်ဘက်မှာတာမတ်ကြီးတွေရှိတယ်။အလားတူအခြားသောဟိုခီးစဉ်တွေပေါ့နော်။ Pressure delegation အဲ့လိုမျိုးတွေဆေလုတ်ပြီးတော့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့အနေအထားမှာအခုလိုမျိုးအပြည့်မပြည့်နိုင်တဲ့အချိန်မြင့်မခိုင်ပါတဲ့ဗီဒီယိုတွေတက်ဖို့နေမလေးရှားမီဒီယာတွေမှာပြန့်နှံ့ပြီးတော့ဆန္ဒပြပွဲတွေကိုအစိုးရကိုယ်တိုင်ဦးဆောင်ပြီးတော့ဆောင်ရွက်လာတဲ့အချက်ကကျွန်တော်တို့ဟိုမိတ်ဆွေကြီးနိုင်ငံကြီးသက်ဆိုင်ရေးပတ်သက်လို့ပူးပေါင်းဆောင်မှုတွေနဲ့ပတ်သက်လို့လိုရောမေးခွန်းထုတ်ပြန်ဖြစ်လာတယ
်။တမန်မျိုးသားတိုးတက်ရေးပါတီရဲ့အထွေထွေတွင်းရင်းမှုဥတည်ဝင်လိုက်ကတော့ရခိုင်ပြည်နယ်ရဲ့အခြေအနေဟာနိုင်ငံသားစီစဉ်မှုတွေရှင်းရှင်းလင်းလင်းဖြစ်ဖို့လိုအပ်နေတာဖြစ်ပြီးမြမအစိုးရအနေနဲ့ပြဿနာရဲ့အဖြေကိုရှင်းရှင်းလင်းလင်းဖော်ထုတ်စီခြင်းနဲ့ဆိုပြီးပြောပါတယ်
။လွန်ဆုံးသူကြီးကိုယ်တိုင်ရခိုင်ပြည်နယ်ရဲ့မြေပြင်အခြေအနေကိုသူကိုယ်တိုင်ငကနနာကျွန်တော်သိစီခြင်းနဲ့ဟိုဘေဂလီပေါ့ဗျာဘေဂလီတွေကဘေဂလီသူတို့ရိုးရဘလောက်ပဲတောင်းတော့ဘေဂလီပြည့်လက်ခံတယ်ဆိုရင်ဘေဂလီကိုနိုင်ငံသားပြည့်လက်ခံစီစစ်ခွင့်ပေါ့နော်စီစစ်ခံခွင့်ကိုပေါင်းဝင်းလေးလေးပေးပါနောက်ပေါင်းဝင်းလေးလေးပေးပြီးတော့မှနိုင်ငံသားတကယ်ဖြစ်တဲ့လူတွေကိုပွင့်ပွင့်လေးလေးဥပဒေနဲ့ညီလွတ်လွတ်လပ်လပ်အဲ့လိုဖြစ်နေတယ်ကြအခုကဘယ်လိုပုံလဲဆိုတော့ဒီကမ္ဘာကြီးကမှာပဲအစိုးရရောတိုင်းပြည်ရောနိုင်ငံတကာရောအကုန်လုံးကလုံးချာလဲပြီးတော့ဟိုအဖြစ်မထွက်ဘူးပေါ့နော
်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာအစိုးရဟာပွင့်လင်းစွာဆောင်ရွက်ဖို့တွေလိုအပ်နေသေးတယ်လို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူကိုဘိုကြီးကတော့ပြောပါတယ
်မြန်မာအစိုးရအနေနဲ့ဒီထက်ပိုပြီးတော့ပွင့်လင်းနေတာဆိုတာဟိုဖြည့်ရှင်းဖို့လိုပါလိမ့်မယ်ဆိုတော့ဒီထက်ပိုပြီးတော့ပွင့်လင်းနေတာမျိုးရှိဖို့လိုပါလိမ့်မယ်ဆိုတော့အခုကပွင့်လင်းနေတာမျိုးအားနည်းနေတဲ့သဘောရှိပါတယ်ဒီဆွဲချက်တွေကလည်းအများကြီးရှိနေတယ်အဲ့ဒီဆွဲချက်တွေကိုတကယ်ကိုပွင့်လင်းနေတာဆိုတာဖြည့်ရှင်းပေးဖို့လိုလိမ့်မယ်ဖြစ်ပါတယ
်မြန်မာအစိုးရအနေနဲ့ကတော့ရခိုင်ပြည်နယ်အရင်နဲ့ပတ်သက်လို့နိုင်ငံတကာနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့ဝေဖန်မှုတွေကန့်ကွက်မှုတွေဖိအားပေးမှုတွေရင်ဆိုင်နေရပြီးပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်တန်တမန်နီးလန်းနေတဲ့အဖြေရှာဆောင်ရွက်နေတယ်လို့လည်းသမရယုံဝန်ကြီးဌာနကတော့ပြောဆိုခဲ့ပါတယ်ရှင်